Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American အတန်းကနေ2015ခုနှစ်ဧပြီလ9ရက်တနင်္ဂနွေညနေပိုင်း VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်။ကျမစုမမရှင်ဒီညနေခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျမကခင်မျိုးသက်ပါ။ဒီညနေခင်းသတင်းတွေကိုကိုအောင်လင်းဦးနဲ့အတူကြီးညာပေးမှာပါ။အီရန်နဲ့ဘယ်သဘောတူညီချက်မှမဆိုအစ္စရေးရဲ့တရှိမှုကိုအီရန်ဘက်ကလက်ခံကြောင်းပြပြတတဖော်ပြဖို့အစ္စရေးတောင်းဆိုချက်ကိုအမေရိကန်သမ္မတကပယ်ချလိုက်ပါတယ်။မလေးရှားမှာအကြမ်းဖက်သမားလူတန်းရရှိသူကိုဆွဲချက်မတင်မဲ့ဖမ်းဆီးထိန်းသိမ်းခွင့်အောက်လွတ်တော်ကချပစ်လိုက်တာမို့ဒါဆွေးမှုတစ်ခုလို့လူခွင့်ရဲ့ဖွဲ့တွေကဝေဖန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမဆွမွန်
။ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်တင်ဆက်ပေးမယ့်သတင်းတွေထဲမှာဆိုရင်တော့ရုရှားငါးဖမ်းနှိမ့်မြုပ်တင်မောပေါ်မှာကယ်ဆယ်လာခဲ့တဲ့သူတွေကိုဒီကနေ့မှာပဲရုရှားနိုင်ငံရဲ့တောင်ပိုင်းစာခါလင်မြို့ကိုရောက်ရှိလာပြီးဖြစ်ကြပါတယ်။အဲ့ဒီနှိမ့်မြုပ်မှုတွေတည်ဆုံသူတွေထဲမှာမြန်မာတင်မောသား16ဦးပါတယ်ဆိုတာကိုအတည်ပြုလိုက်ပါတယ်။အဲ့ဒီအခြေအနေကိုတင်ပြပေးဖို့ရှိသလိုတနိုင်ငံလုံးအပြည့်အရေးစာချုပ်မှုကျန်းလက်မှတ်ထိုးပြီးပြီမယ်လို့ရှမ်းပြည်မြောက်ပိုင်းကချင်နဲ့ကိုးကန့်ဒေသတွေဘက်မှာစစ်ရေးအခြေအနေကဘယ်လိုရှိပါသလဲ
။မတ်လ29ရက်နေ့နောက်ဆုံးဖြည့်ပြီးမှဒီကြားမှာပြန်ပြီးမှဒီမနေ့ပြန်ဖြစ်နိုင်တယ်။ဖြစ်တဲ့နေရာဒီကြောင်းမဲရုံနဲ့
ပလောင်လူမျိုးရေးတအူတာဝန်ရှိသူပြောပြပေးခဲ့တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ပညာရေးဥပဒေပြင်ဆင်မှုသပိတ်မှောက်ကျောင်းသားတွေကိုဒီထိမ့်သိမ်းခံထားရတဲ့ကျောင်းသားတွေလက်ပံတရားရုံးမှာဒီကနေ့ရုံးထုတ်ခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရေဆုံးကတော့အင်္ဂါနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုအောင်လွင်ဦးတို့ကတင်ပြပေးပါမယ်ရှင
်။အီရန်နဲ့နောက်ဆုံးပြုလုပ်မဲ့ဘယ်သဘောတူညီချက်မှမဆိုအစ္စရေးနိုင်ငံတရှိမှုကိုအီရန်ကလက်ခံကြောင်းပြက်ပြက်သားသားနဲ့ရှင်းရှင်းလင်းလင်းဖော်ပြဖို့အစ္စရေးရဲ့တောင်းဆိုချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကပယ်ချလိုက်ပါတယ်။အီရန်နဲ့အင်အားကြီး6နိုင်ငံတို့ကြားအီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးသဘောတူညီမှုမူပေါင်းတစ်ခုချမှတ်နိုင်ခဲ့တာနဲ့ပတ်သက်ပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတောက်ကြံတွေကပြင်းပြင်းထန်ထန်ဝေဖန်ပြီးအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်။မနေ့က NPR အမေရိကန်သတင်းဌာနရဲ့မေးမြန်းခန်းမှာသမ္မတအိုဘားမားကအီရန်မှာနျူကလ িয়ার လက်နက်မထုတ်လုပ်နိုင်ရင်အခိုင်အမာထိန်းချုပ်နိုင်ဖို့အတွက်ရည်ရွယ်တဲ့ဒီသဘောတူညီချက်ကိုအစ္စရေးနိုင်ငံတည်ရှိမှုအီရန်ဘက်ကလက်ခံမယ်ဆိုမှလက်မှတ်ထိုးမယ်လို့တတ်မှတ်လိုက်ရင်တနည်းပြောရရင်အီရန်ကအာဏာရှင်တွေသဘောထားလုံးဝမပြောင်းမချင်းသဘောတူညီချက်မလုပ်နိုင်ပါဘူးဆိုတော့ယတိပြတ်သဘောတက်ရောက်နေပါတယ်။ဒါဆိုလုံးဝမှားယွင်းတဲ့အဆုံးဖြတ်ဖြစ်သွားပါလိမ့်မယ်။အီရန်ကအာဏာရှင်တွေရဲ့သဘောထားပြောင်းလဲလာမလားမခန့်မှန်းနိုင်သေးတဲ့အတွက်အီရန်ကိုနျူကလ িয়ার လက်နက်မပိုင်စေချင်တာသာဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။တကယ်လို့အီရန်ဟာဂျာမနီတို့ဆွီဒင်တို့ပြင်သစ်တို့လိုပြောင်းလဲလာရင်တော့သူတို့ရဲ့နျူကလ িয়ার နဲ့ဆိုင်တဲ့အခြေခံအဆောက်အအုံတွေအတွက်ပုံစံတစ်မျိုးနဲ့စဉ်းစားလာနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။အစ္စရေးကတော့အင်အားကြီး6နိုင်ငံနဲ့အီရန်တို့ကြားပြီးခဲ့တဲ့သတင်းပတ်တုန်းကရခဲ့တဲ့သဘောတူညီမှုမူပေါင်းဟာအစ္စရေးတည်ရှိမှုကိုချိမ့်ချောက်နေတယ်လို့သတ်မှတ်ပါတယ်။ဒါအပြင်အီရန်ကိုဘုံးလုံးနိုင်ဖို့အတွက်လမ်းဖွင့်မပေးနိုင်အောင်အမေရိကန်လွှတ်တော်အမတ်တွေကိုဖိအားပေးပြောဆိုမယ်လို့လည်းမစ္စတာနန်ဒယာဟုကပြောပါတယ်။
ယမန်ငငါပရစ်ကတေကြောင့်လူပေါင်းတသိန်းလောက်အိုးရင်ဆုံးခွာထွက်ပြေးနေကြပြီးကလေးငယ်တွေကလည်းတပ်ဖြတ်ခံရကုလားအင်ကထိခိုက်ဆုံးရှုံးနေရတယ်လို့ယောဂဗန်ယာအန်ဒီနဲ့လည်းရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကလေးများအရေးပေါ်ရမုံငွေဖွဲ့ UNICEF ကပြောပါတယ်။ယမန်ငငါအနှက်မှာလူတွေကအိုးအိမ်တွေကဆုံးခွာပြီးဘေးကင်းလုံခြုံရာရှာဖွေနေကြရတာမို့စေယုံတွေလိုဝန်ဆောင်မှုလုပ်ငန်းတွေမှာအခက်အခဲတွေနဲ့ပိုပြီးရင်ဆိုင်လာနေရတယ်လို့လည်း UNICEF ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဒီလိုမှာအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အတွက်ကလေးငယ်တွေမှာကျန်းမာရေးအန်ဒီရီနဲ့ရင်ဆိုင်နေရတယ်လို့ပညာရေးမှာလည်းအဟန့်အတားဖြစ်နေရတယ်လို့သတိပေးထားပါတယ်။ကလေးတွေနဲ့မိသားစုတွေကိုနိုင်ငံတကာဥပဒေနဲ့အညီကာကွယ်ဆောက်ရှောက်နိုင်ရေးအထူးအာရုံစိုက်ဆောင်ရဖို့လည်း UNICEF ကတိုက်တွန်းခဲ့တာပါ။ယေမန်နိုင်ငံတောင်ပိုင်းမှာမနေ့တုန်းကသမရဟုတ်သစ္စာခံတဲ့တပ်တွေနဲ့ရှီယာဟူသီတပုံတွေကြားပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့ရတာကအရေးပေါ်ကူညီကစားပစ္စည်းတွေထောက်ပံ့ပေးမယ်ချစ်ချင်နေဖွဲ့ရဲ့အစီအစဉ်တွေလည်းနှောင့်နှေးမှုတွေနဲ့ကြုံရပါတယ်။တဘုံတွေကတော့စိတ်ခဲမြင့်ဖြစ်တဲ့အေရင်နဲ့နိုင်ငံနောက်ဖက်ဒေသတွေမှာအခိုင်အမာခြေကုပ်ရနိုင်မှုကြိုးပမ်းနေကြတာပါ။အေရင်မြို့အနီးတစ်ဝိုက်ကိုနိုင်ငံခြားတပ်တွေကစစ်တမောတွေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဆော်ဒီအာရေဗျနိုင်ငံကဦးဆောင်တဲ့လေကြောင်းတက်ခတ်မှုတွေကလည်းမြို့ရဲ့မြောက်ပိုင်းကလီတက်စကန်တခုကိုထိမှန်ခဲ့တာကြောင့်ဟူသီတဘုံတွေထွက်ပြေးသွားကြတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။စစ်တမ်းခံရတဲ့ယေမန်နိုင်ငံကနေအိန္ဒိယနိုင်ငံသားတွေကို ရေချောင်းလေချောင်းနဲ့ကဲထပ်ဖို့ကြိုးစားနေတဲ့အိန္ဒိယနိုင်ငံကတော့အရက်သားတွေကိုကယ်ဆယ်နေတဲ့လုပ်ငန်းတွေမှာနိုင်ငံပေါင်း23နိုင်ငံပါဝင်နေတယ်လို့ပြောဆိုထားပါတယ်
။ Syria နိုင်ငံ Damascus မြို့ရုံးနားမှာရှိတဲ့ဒုက္ခသည်စခန်းထဲမှာပိတ်မိနေတဲ့ Palestine ဒုက္ခသည်18,000ကိုကဲထုတ်ပြီးအကာအကွယ်ပေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။အဲ့ဒီဒုက္ခသည်စခန်းဟာအစ္စလာမ်စစ်သွေးကြော်ရီ ISS Islam Situja IS အစွန်ရောက်တွေထိမ့်ချုပ်ထားတဲ့အခြေအနေအောက်မှာရောက်နေတာပါ။စခန်းထဲမှာပိတ်မိနေတဲ့အရက်သားတွေဟာသူတို့အသက်ရှင်လွတ်မြောက်ရေးအတွက်ကိုပဲအစိုးရဆုံးဖြစ်နေကြတယ်လို့တနင်္လာနေ့ကျင်းပတဲ့လုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးမှာကုလသမဂ္ဂအကူအညီကယ်ဆယ်ရေးအေဂျင်စီအကြီးအကဲ Perry Graham Booth ကပြောပါရယ်။ရမောက်ဒုက္ခသည်စခန်းကနေထွက်ခွာသွားခြင်းသူတွေကိုစနစ်တကျနဲ့ဘေးကင်းရန်ကင်းကဲထုတ်ပေးနိုင်ရေးအတွက်စီးရီးယားအနေနဲ့စဉ်းစားပေးဖို့စီးရီးယားပေါ်မှာဩစာလွှမ်းမိုးနိုင်တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအလုံးကိုဂရဟန်ဘူးကတောင်းဆိုလိုက်တာပါ။ရမောက်ဒုက္ခသည်စခန်းကိုလွန်ခဲ့တဲ့နှစ်နှစ်အတွင်းစီးရီးယားတပ်ဖွဲ့တွေကဝန်းရံထားတာဖြစ်ပါတယ်။ IS အဖွဲ့နဲ့သူတို့ရဲ့မဟာမိတ်အဖွဲ့တွေပြီးခဲ့တဲ့သတင်းပတ်ထဲမှာစခန်းကိုဝန်းစီးပြီးပြန်ပက်အစ္စလာမ်အတိုက်ခံဖွဲ့တွေနဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တာမို့အခြေအနေတွေဟာပိုပြီးဆိုးရွားလာခဲ့တာဖြစ်ပါတယ်။
IS အစ္စလာမ်စစ်သွေးကြွတွေကိုအကူအညီပေးဖို့ပူးပေါင်းကြံစည်ခဲ့တယ်လို့အမေရိကန်အာဏာပိုင်အစိုးရမှကြေညာထားခဲ့တဲ့အမှုနဲ့ဆက်နွယ်ပြီး၄ယောက်မြောက်တန်ရရှိသူ2ဦးကိုနယူးယောက်မြို့မှာတရားဆက်ဆွလိုက်ပါတယ်။ဖေဖော်ဝါရီလမှာကဖမ်းဆီးထားခဲ့တဲ့သူ3ဦးနဲ့အတူအသက်26နှစ်အရွယ်ဒီကာယော့ကာစီမိုကို Grand Jury ကုမ္ပဏီအဖွဲ့ကတရားဆွလိုက်တဲ့အကြောင်းမနေ့တုန်းကပဲတာဝန်ရှိသူတွေကကြေညာခဲ့တာပါ။အခုနောက်ဆုံးတရားဆက်ဆွခံခဲ့ရသူဟာအပရာဟာဘီပေါ်ဆိုသူနဲ့အတူဒေါ်လာ1,600ရအောင်စုဆောင်းပြီးအခါဆရိုက်ကမတ်တော့ဆိုသူစီးရီးယားနိုင်ငံကိုတွားပြီးစစ်သွေးကြွရည်နဲ့ပူးပေါင်းနိုင်ဖို့ကြံစီခဲ့တယ်ဆိုပြီးတော့လည်းအာနာဘန်တွေကဆွဆွဲထားတာဖြစ်ပါတယ်။ဆရိုက်ကမီတော့ကတော့တူရကီနိုင်ငံအစ္စတန်ဘူမြို့ကိုတွားမဲ့လေမော်ကိုမတက်ခင်ဂျော့ဖ်ကနေဒီလေးစိမ့်မှာဖမ်းဆီးခဲ့တာလို့လည်းတရားရုံးမှာတင်ပြခဲ့တဲ့အထောက်အထားတွေမှာဖော်ပြထားတာပါ။နောက်ဆက်တွဲစုံစမ်းစစ်ဆေးမှုတွေအရကာစီမော့ဖာဂျေယက်ဘာသာရေးအကြံဖက်တက်ခတ်မှုတွေကျွလို့မို့တခြားသူတွေကိုတိုက်တွန်းခဲ့တာရှိတယ်လို့လည်းအစိုးရရှင်တွေကပြောပါတယ်။သူကတော့မနက်ဖြန်ပေါ်ထူးနေမှာပထမဆုံးအချိန်စတင်ရုံထုတ်ဖို့စီစဉ်ထားပြီးအပြစ်ရှိရလို့တရားရုံးကဆုံးဖြတ်မယ်ဆိုရင်တော့အများဆုံးထောင်နဲ့30ထိလဲကြာခံရနိုင်ပါတယ
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ18 kHz 16683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် VOA American တန်ကညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မလေးရှားနိုင်ငံမှာအကြမ်းဖက်သမားလို့တန်တရာရှိသူတွေကိုဆွဲချက်မတင်ပဲဖမ်းဆီးထိန်းသိမ်းခွင့်ပေးဖို့အတွက်အောက်လွှတ်တော်ကအတည်ပြုပေးလိုက်တာဟာမလေးရှားနိုင်ငံရဲ့လူခွင့်ရဲ့အခြေအနေဆောက်ရုံမှုကိုဖြစ်စေတယ်လို့လူခွင့်ရဲ့လှုပ်ရှားသူတွေကပြောပါတယ်။မလေးရှားနိုင်ငံထဲမှာအစ္စလာမစ်စစ်သွေးကြော်ရီရဲ့ချင်းချောက်မှုအန္တရာယ်ကိုတိုက်ဖျက်နိုင်ဖို့အတွက်အစိုးရအနေနဲ့အကြမ်းဖက်မှုကာကွယ်ဆိုင်ရာအဲ့ဥပဒေတရလိုအပ်နေတာမို့အခုအင်ကာနေမှာပဲအတည်ပြုပေးလိုက်တာလို့လှုပ်တော်အမတ်တွေကပြောပါတယ်။ Human Rights Watch လူခွင့်ရဲ့အဖွဲ့ကြီးကတော့အခုထုတ်ပြန်လိုက်တဲ့ဥပဒေအသစ်ဟာမလေးရှားနိုင်ငံရဲ့လူခွင့်အခြေအနေကိုအကြီးအကျယ်ဆောက်ရုပ်စေတဲ့ခြေလှမ်းကြီးတစ်ရပ်ဖြစ်ကြောင်းပြောကြားလိုက်ပြီးဒါဟာ2012ခုနှစ်တုန်းကဖျက်သိမ်းခဲ့တဲ့ပြည်တွင်းလုံခြုံရေးအုပ်တွေကိုပြန်လည်အသက်သွင်းတာမျိုးဖြစ်နေတယ်လို့သတိပေးလိုက်ပါတယ်။တရားရင်ဆိုင်ခွင့်မရှိဘဲအကန့်အသတ်မရှိဖမ်းဆီးထားနိုင်ခွင့်ပြဋ္ဌာန်းလိုက်တာမို့နိုင်ငံရေးရလှုပ်ဆောင်မှုတွေညှိမှန်းနှိပ်စက်ခြင်းနဲ့လုပ်ရက်တွေပြန်ပြီးဖြစ်လာအောင်လမ်းဖွင့်ပေးလိုက်တယ်လို့ဖြစ်နေပြီးဒါမျိုးတွေမဖြစ်အောင်ပြည်တွင်းလုံခြုံရေးအုပ်တွေကို2012ခုနှစ်တုန်းကဖျက်သိမ်းပစ်ခဲ့တာလို့အများကသတ်မှတ်ထားတာလို့လည်း HWR ရဲ့အာရှဒေသဆိုင်ရာဒါရိုက်တာဖီလ်ရောဘတ်ဆန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မလေးဘီရင်ကတော့အထက်လွှတ်တော်ကပါဒီဥပဒေပြဋ္ဌာန်းမှုကိုထောက်ခံမယ်လို့မျှော်လင့်ရတာမို့ဒါဟာဥပဒေတည်းအဖြစ်အသက်ဝင်လာနိုင်တာပါမလေးရှားနိုင်ငံတဲကဘန်တွေရဲစခန်းတွေနဲ့စစ်တပ်စခန်းတွေကိုတိုက်ခိုက်ဖို့အတွက်စီစဉ်နေတယ်လို့တန်တရာဖြစ်မှုနဲ့လူပေါင်း18ဦးကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာအခုလိုချပေးလိုက်တာဖြစ်ပါတယ
်ဂျပန်နိုင်ငံကအလဲတန်းကြောင်းတုံးတင်ယွန်းညွန်းတဲ့အစ်မဒေသရင်းနိုင်ငံတွေကပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ဂျပန်ပြည်လည်ပြည်နယ်ကဂျွန်နီကိုဂျပန်အမည်တက်တက်နဲ့သာဖော်ပြခဲ့တဲ့အပေါ်တောင်ကိုရီးယားနိုင်ငံကကန့်ကွက်လိုက်ပါတယ်။ပိုင်ဆိုင်မှုတွေအငင်းပွားနေရတဲ့ရာဇဝင်ကိုထက်သွင်းဖော်ပြမထားတဲ့ကြောင်းသုံးစာဟာတမိုင်းကိုဖြစ်စီရရောက်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ဂျပန်ဆိုရကမနေ့တုန်းကပဲအတည်ပြုခဲ့တဲ့ကြောင်းသုံးစာအုပ်နဲ့ပတ်သက်လို့ဂျပန်သံမကြီးကိုဆင့်ခေါ်ပြီးတော့လေတောင်ကိုရီးယားနိုင်ငံကတရားဝင်ကန့်ကွက်ခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံက ဒေါက်တူလို့ခေါ်ပြီးဂျပန်နိုင်ငံကတာကေရှိမာလို့ခေါ်တဲ့ကျွန်းတွေဟာတမိုင်းအရာပထဝီအနေထားရရောနိုင်ငံတကာဥပဒေအရပါတောင်ကိုရီးယားနိုင်ငံကပိုင်ဆိုင်ကြောင်းလဲဒီကနေ့ထုတ်ပြန်တဲ့တောင်ကိုရီးယားနိုင်ငံကြားရေးဝန်ကြီးဌာနရဲ့ကြေညာချက်ကဖော်ပြခဲ့တာပါ။တင်းညွတ်တန်တွေကအသုံးနှုန်းတွေကိုပြင်ဆင်ဖို့ဂျပန်နိုင်ငံကညှင်းဆန်တာလဲအတိတ်ကအမှားမျိုးကိုထပ်ပြီးကျူးလွန်မှုရည်ရွယ်နေတာကိုပြသရောက်တယ်လို့ပြောဆိုခဲ့ပါတယ်။ဂျပန်ဆိုရကတော့ကျောင်းသုံးစာအုပ်ထဲမှာကျွန်းတွေအားလုံးကိုဂျပန်နိုင်ငံပိုင်ဖြစ်ရင်းညွှန်းဖော်ပြမှာဖြစ်တယ်လို့ပြောဆိုထားတာပါ။1930ပြည့်နှစ်ကနေ1945ခုနှစ်ထိကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကသိမ်းပိုက်ခဲ့ပြီးတဲ့အတွက်တောင်ကိုရီးယားနိုင်ငံသားတွေကြားမှာတော့ဂျပန်နိုင်ငံပေါ်ခါတိရဲ့သဘောထားတချို့အခုချိန်ထိရှိနေကြဆဲဖြစ်ပါတယ်
။ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေနဲ့ပတ်သက်ပြီးဂျပန်ရဲ့ထုတ်ပြန်ချက်ကိုကန့်ကွက်ကြောင်းပြောဖို့တောင်ကိုရီးယားနိုင်ငံဆိုင်ရာဂျပန်တန်ရုံတာဝန်ရှိသူတို့ကိုတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ဆင့်ခေါ်လိုက်ပါတယ်။တောင်ကိုရီးယားနဲ့ဂျပန်တို့ကြားကျွန်းစုတွေဟာဂျပန်ပိုင်နဲ့ဖြစ်တယ်လို့ဂျပန်နိုင်ငံရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားတာပါ။တမိုင်းကြောင်းအချက်လက်တွေနဲ့နိုင်ငံတကာဥပဒေအရဒီကျွန်းစုတွေကိုဂျပန်ကပိုင်ဆိုင်တယ်လို့အစောပိုင်းထုတ်ပြန်ခဲ့တဲ့2015ခုနှစ်အတွက်ဂျပန်တန်တမာရေးရာမူဝါဒနဲ့လှုပ်ဆောင်မှုစာအုပ်ထဲမှာဖော်ပြထားတာဖြစ်ပါတယ်။
နီပေါ်နိုင်ငံမှာဒီကနေ့တိုက်ခိုက်ပါတီတွေကတနင်္ဂနွေလုံးတိုင်းတန်နဲ့ဆန္ဒပြခဲ့ကြပြီးကတမနူးမျိုးတော်မှာတော့ဆန္ဒပြသူတွေနဲ့ရဲတွေကြားပြစ်ခတ်ဖြစ်ပွားခဲ့ရမှာဆန္ဒပြသူတွေကကားတွေကိုပါမီတင်ရှုခဲ့ကြပါတယ်။နီပေါ်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေသင့်မှုကြမ်းအတွေ့တနင်္ဂနွေလုံးတိုင်းတန်နဲ့လက်ခံမှာချမှတ်ကျင့်သုံးဖို့လဲတိုက်ခိုက်ပါတီ30ကတောင်းဆိုနေကြတာဖြစ်ပါတယ်။တတော်မှာတိုက်ခိုက်နေဘက်ကသဘောမတူရင်မဲ့အာဏာရညွန်ပေါင်းပါတီကမူကြမ်းကိုမဲခွဲအတည်ပြုဖို့ကြိုးစားနေတာဖြစ်ပါတယ်။
အင်္ဂါညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်လွင်ဦးတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့ဒီသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးပါမယ်အရင်ဦးဆုံးတင်ဆက်ပေးမှာကတော့နင်းမြုပ်ရုရှားတင်မောဘော်ကမြန်မာတင်မောသားတွေရဲ့နောက်ဆုံးရသတင်းဖြစ်ပါတယ်ရုရှားငါးဖမ်းတင်မောဘော်ကကယ်ဆယ်လာတဲ့သူတွေဒီကနေ့မှပဲရုရှားနိုင်ငံတောင်ပိုင်းဆာခါလင်မြို့ကိုရောက်ရှိနေပြီဖြစ်ပါတယ်။တေဆုံးသူ56ဦးထဲမှာမြန်မာနိုင်ငံသား16ဦးပါတယ်လို့လည်းအတည်ပြုနိုင်ပြီဖြစ်ပါတယ်။အသက်ရှင်ကျန်ရစ်သူတွေနဲ့တေဆုံးသူတွေရဲ့ရုပ်အလောင်းတွေကိုမြန်မာနိုင်ငံကိုပြန်လည်ပို့ဆောင်ပေးနိုင်မှုအတွက်မြန်မာတန်ကိုယ်စားလှယ်အဖွဲ့ဟာဆာခါလင်မြို့ကိုတွားရောက်ဆောင်ရွက်နေပါတယ်။အခြေအနေအသေးစိတ်ကိုတော့မတ်တန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။နင်းမြုပ်ခဲ့တဲ့ရုရှားငါးဘန်တင်မောဒန်နယ်ဘော့စတော့ကနေအသက်ရှင်လျက်ကယ်ဆယ်နိုင်ခဲ့သူမြန်မာနိုင်ငံသားတင်မောသား22ဦးတို့အခုအခါမှာရုရှားနိုင်ငံဆာခါလင်မြို့ကော့ဆက်ကော့ကမ်းခြေကိုဆက်ရောက်လာပြီးဆာခါလင်မြို့ကပစိဖိတ်ပလာဇာဟိုတယ်မှာခိတ္တာတဲခုနေကြပါတယ်တည်ဆုံးသူတွေထဲက16ဦးတို့ဟာမြန်မာနိုင်ငံသားတွေဖြစ်တယ်လို့လဲရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကတန်မှုကြီးဦးအောင်ကျော်မိုးကပြောပါတယ
်ကယ်ဆယ်ရရှိတဲ့အသက်ရှင်လျက်ကယ်ဆယ်ရရှိတဲ့မြန်မာတင်မောသား22ဦးသလုံးကျန်းကျန်းမာမာရှိပါတယ်နောက်ပြီးတော့ဒီဆယ်ဦးရရှိတဲ့အလောင်းတွေထဲမှာ identify လုပ်ကြည့်တဲ့အခါကျတော့16ဦးကမြန်မာဆိုတာတွေ့ရှိရပါတယ်အဲဒါကျွန်တော်ပျောက်ဆုံးနေတဲ့စုစုပေါင်း23ဦးထဲမှာမြန်မာ4ဦးပါပါတယ်
ကယ်ဆယ်ရရှိသူအလုံးကျမ်းမာရေးကောင်းမှုနဲ့အကြောင်းနဲ့အခုခါမှာတင်မောနေမြုပ်ရတဲ့အခြေအနေနောက်ဌာနေပြန်နိုင်ရေးတို့အတွက်မြန်မာတန်ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးနေတယ်လို့လဲရုရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကတန်မှုကြီးကပြောပါတယ
်အပြည့်ပြည့်နဲ့ပတ်သက်လို့တော့ကျွန်တော်တို့လောလောဆယ်မမေ့ရသေးပါဘူးတို့စိတ်ကန်းကကောဆာကော့ကိုရောက်တယ်ရောက်ပြီးတော့အနီးနားမှာရှိတဲ့ဆေးရုံကိုခေါ်သွားပြီးတော့ဆေးရှင်းမှုတွေပြုလုပ်တယ်ပြီးတော့ကားနဲ့ဆက်ထွက်လာပြီးတဲ့အခါမှာကနပြောတဲ့ဆာခါလင်မြို့ကိုရောက်ပြီးတော့သူတို့တဲခုံမနေရာကိုရောက်တယ်။ရောက်ပြီးတဲ့အခါမှာသူတို့စားဖို့တောက်ဖို့ဆောင်ရွက်နေပါတယ်။ဆိုတော့ကျွန်တော်တို့အဲ့ဒီလူမျိုးသူတို့နဲ့တွေ့တာဟိုမေးတာတွေတော့အသေးစိတ်လွားရသေးပါဘူး
။ပြီးခဲ့တဲ့ခြားသာပရင်းနေ့မနက်ပိုင်းရုရှားရှေ့ဘက်ကမ်းလွန်ပင်လယ်ပြင်မှာနင်းမြုပ်ခဲ့တဲ့ဒန်နယ်ဘော့စတော့ငါးဘန်းတင်မောမှာအလုလုကြတဲ့မြန်မာတင်မောသား42ဦးတို့ထဲက22ဦးအသက်ရှင်လျက်ကယ်တင်နိုင်ပြီးမြန်မာနိုင်ငံသား16ဦးတို့ကတော့ရုပ်အလောင်းနေဆေးယူရရှိတာဖြစ်ပါတယ်။ကျန်တဲ့မြန်မာနိုင်ငံသား4ဦးတို့ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။တင်မောနှိမ့်မြုပ်တာမှာအသက်ရှင်လျက်ကယ်ဆယ်နိုင်သူ63ဦးထဲမှာမြန်မာနိုင်ငံသား22ဦးပါရှိပါတယ်။တေဆုံးသူ56ဦးတို့ရဲ့ရုပ်အလောင်းတွေကိုဒီကနေ့စစ်ဆေးတာမှာတော့မြန်မာနိုင်ငံသား16ဦးပါတယ်ဆိုတာကိုတွေ့ရှိရတာဖြစ်ပါတယ်။ပျောက်ဆုံးနေဆဲဖြစ်တဲ့73ဦးထဲမှာတော့မြန်မာနိုင်ငံသား4ဦးပါဝင်နေတာဖြစ်ပါတယ်။မြန်မာတင်မောသားတွေဌာနေပြန်ထိုင်ရေးအတွက်ရုရှားအစိုးရဘက်နဲ့မြန်မာတန်ယုံဘက်ကလည်းဆွေးနွေးနေပါတယ်။ဒါပေမဲ့ရုရှားအစိုးရဘက်ကရောကြီးရဖို့ကတော့မတိကြဘူးလို့လည်းတန်မှုကြီးဦးအောင်ကျော်မိုးကပြောပါတယ
်။ကျွန်တော်တို့မနေ့ပြန်မှာတော့တို့တွေပြန်ဖို့ကိစ္စတော့အလောင်းနေပြန်ပြီးတော့မှပြီးပို့ဖို့နောက်တစ်ခါ ဒီရတင်ရထိုက်တဲ့ဟိုဟာတွေနဲ့ဟိုသူတို့ရဲ့ရပိုင်ခွင့်တွေဘာတွေနဲ့ပတ်သက်ပြီးတော့ဒီနင့်နာကြီးလိုပေါ့နဲ့ပတ်သက်ပြီးမလည်းပြန်ဆွေးနွေးသွားမှာပါဟိုကျွန်တော်တို့ဘက်ကအဲ့ဒါဆွေးနွေးမယ်ဒါပေမဲ့ကျွန်တော်ပြောတာကတော့ကျွန်တော်တို့ရမယ်မရမယ်တော့ကျွန်တော်တို့အာမခံလို့မရပါဘူးကျွန်တော်တို့ဘက်ကတော့အတက်နိုင်ဆုံးဒါကိုတင်ပြပြီးတော့ရုရှားအသော်တီနဲ့မလည်းပြန်မှာဆွေးနွေးသွားပါမယ်အာကျွန်တော်ကြားတာတော့မနေ့ကကျွန်တော်ပို့တဲ့ email တခုထဲမှာကိုရီးယားသင်္ဘောကုမ္ပဏီပေါ့နော
်ကျွန်တော
်နာမည်တော့မှတ်မိတော့ပါသူတို့ကနေကြားနေဆောင်ရွက်တဲ့သဘောရှိပါတယ်ဆိုတော့သူတို့ကတော့ဟိုပြန်ပို့ဖို့တော့စီစဉ်နေတယ်ခင်ဗျအဲ့လိုတော့စီစဉ်လိမ့်မယ်ထင်ပါတယ
်နင်းမြုပ်ခဲ့တဲ့ရုရှား၅ဘန်သင်္ဘောပေါ်ကိုမြန်မာသင်္ဘောသားတွေဆီလွတ်ခဲ့တဲ့မြန်မာကုမ္ပဏီ၅ခုတို့ကိုလည်းမယိုးမဖြောင့်ဆီလွတ်ခဲ့မှုနဲ့မြန်မာအစိုးရပို့ဆောင်ရေးဝန်ကြီးဌာနကလောက်ကန်ခွေခိတ္တရနာထားပါတယ်ဒါပေမဲ့အခုမြန်မာသင်္ဘောသားတွေကိုရုရှား၅ဘန်သင်္ဘောကိုဆီးလွတ်ခဲ့မှုမှာကိုရီးယားကုမ္ပဏီတခုလည်းပါဝင်ပတ်သက်နေတယ်လို့ရုရှားဆိုင်ရာမြန်မာတန်ယုံရဲ့အဆိုအရသိရှိရပါတယ်ရှင
်ဒီမိုကရေစီအတွင်ကူးပြောင်းနိုင်မယ့်ခြေလှမ်းတစ်ရပ်အဖြစ်ဒီနေ့ကုန်မှကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲတွေချောချောမောမောဖြစ်ဖို့လိုတယ်လို့သမ္မတဦးသိန်းစိန်ကလာစဉ်မင်းကွန်မှာပြောသွားပါတယ်ရွေးကောက်ပွဲတွေကျင်းပရုံနဲ့ဒီမိုကရေစီရလာတော့မှာပါလားဒီမိုကရေစီကိုတကယ်ဦးတည်စေမယ့်ရွေးကောက်ပွဲတွေဖြစ်ဖို့ဆိုရင်အခြေခံကြကြဘာတွေပြင်ဆင်ထားဖို့လိုအပ်မလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားပါကိုတိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့ email လိပ်စာ burmese@voanews.com စီကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ဒီနေ့အင်္ဂါညတဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA American အတန်ရဲ့အင်္ဂါနေ့ညနေခင်းမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးပါမယ်ရှင်။တနိုင်ငံလုံးအပြည့်အခက်ရစဲရေးစာချုပ်နောက်ဆုံးမူကြမ်းကိုအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေအကြားအတည်ပြုလက်မှတ်ရေးထိုးပြီးတော့တပတ်ကြာချိန်အတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ကိုကန်ဒေတာနဲ့ကချင်ပြည်နယ်အတွင်းမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ကချင်တပ်ဖွဲ့နဲ့အစိုးရအကြားမှာတော့ပဋိပက္ခတွေရောချနိုင်ရေးအတွက်တွေ့ဆုံဆွေးနွေးတာတွေရှိပေမဲ့ကြံဒေတာတွေမှာတော့တိုက်ပွဲတွေဟာဆက်လက်ပြင်းထန်မဲ့အလားအလာတွေရှိနေတယ်လို့သုံးသပ်ကြပါတယ်။သတင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာမတ်လ31ရက်နေ့ကတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်နောက်ဆုံးမူကြမ်းကိုနိုင်ငံတော်သမ္မတရှေ့မောက်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ဒီလိုလက်မှတ်ရေးထိုးပြီးတပတ်ကြာကာလအတွင်းမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေခဲ့ပါတယ်။ဒီကနေ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့ပြန်ကြားရေးတာဝန်ခံမိုင်အိုက်ကျော်ကအခုလိုပြောပါတယ်
။မတ်လ29ရက်နေ့နောက်ဆုံးဖြစ်ပြီးမှဒီကြားမှာပြန်ကြေမှဒီမနေ့ပြန်ဖြစ်တယ်လေ။ဖြစ်တဲ့နေရာဒီကြောင်မဲမြို့နယ်ပန်ဆိုင်ရွာနဲ့ခူးကွက်ရွာကြားမှာဖြစ်တယ်။မနေ့6:45လောက်ကနေဖြစ်တယ်။အနာတဘောရနိုင်ဝဲလောက်ပဲကြားတယ်မြ။ချင်းခဲရောကျလို့ဘာမှမရှိဘူးမြဒီအစိုးရတပ်ဘက်ကတော့နှစ်ဦးတန်ရရနှစ်ဦးချဆုံးတယ်လို့သိရတယ
်။အစိုးရတပ်ဘက်ကထိခိုက်တာနဲ့ပတ်သက်ပြီးတိကျအတည်ပြုချက်တော့မရသေးပါဘူး။ကိုကန့်ဒေတာဘက်မှာလည်းဒီလ9ရက်နေ့အထိတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကပြောပါတယ်
။9ရက်နေ့တော့ဖြစ်ပါတယ်။ပြင်းထန်ပါတယ်။ခုတ်ဆန်ပေါင်းကြပါမယ်။နံနိုင်နေ့လည်းနံနိုင်15လောက်ကစဖြစ်တယ်။နံကြီးနဲ့ပြီးတော့ဟိုမိခင်ကြီးတက်ကမကြောင်းနဲ့လာပြီးတော့ထိုးစစ်တင်ပါတယ်။အာတကြောင်ကို300ကျော်400လောက်ရှိနေတယ်လူငယ်ကလား။ကျော်နံကြီးနဲ့တော့နေ့တိုင်းပြစ်နေတာပဲ။မိခင်ကြီးတက်နဲ့တော့မထိုးဘူ
း။လောလောဆယ်မှာအစိုးရဘက်ကတက်အင်အားတွေထက်မှန်တိုးလာတာကြောင့်ကိုကန့်ဒေတာမှာတိုက်ပွဲအရှိန်မြင့်လာပွဲရှိတယ်လို့လည်းဦးထွန်းမြတ်လင်းကသုံးသပ်ပါတယ်
။အဲတော့အခုတနင်္ဂနွေလောမှာရှိတဲ့ကြည့်တော့အော်ဒီချေရင်တို့ချေမြန်တို့ဟာကရခိုင်တို့20လောက်ရှိတော့တယ်ဆိုတော့ဒီဘဝန်တိုင်းကြီးတော့သူကဆက်ပြီးတော့ဆ
စ်ရှင်ကမြင့်တင်လာမဲ့ပုံပေါ်ရှိပါတယ
်။ကချင်ပြည်နယ်အတွင်းမှာတော့စာချုပ်မူကြမ်းလက်မှတ်ရေးထိုးပြီးတပတ်အတွင်းမှာအစိုးရတက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲ၄ကြိမ်လောက်ဖြစ်ခဲ့တယ်လို့ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ခွန်ကြားကပြောပါတယ်။
လမထိုးပြီးတဲ့နောက်မှာလေးနေရာလောက်ဖြစ်တယ်လို့သိရတယ်ဗျာ။မွန်းကြီးခရိုင်တော့တက်ရင်ငားနေရာမှာရယ်အကန့်ဘက်ဘက်မှာရယ်ဘမောကွင်းဘော်ဒီမန်ညို့ညို့နေတယ်မှာရယ်။နောက်တနည်းအားတော့အဲ့ဒီတက်ရင်ဆက်ပြစ်ဒီမိုးကောင်ချောင်းသားမှာငားရည်လေးတော့ငါတော့လေ။ဒါပေမဲ့တိတ်ကြီးတော့ကြီးကြီးချေချေတော့မပေါ့ဘူးဗျာအမ။ဟိုတွားရင်လမ်းကြီးနဲ့လမ်းမှာဖက်ချင်းတိုးလို့အမထိတ်ခတ်ယူဆိုင်မှုကြီးဖြစ်တဲ့သူရဲ့တဘောတော့ပါလား။
မနေ့ကတော့အစိုးရနဲ့ KIA ရဲ့ပြိပခညှိနှိုင်းရေးအဖွဲ့တွေတွဲဆုံပြီးတိုက်ပွဲတွေရှော့ချရေးအတွက်ဆွေးနွေးခဲ့တယ်လို့လည်းဥလမိုင်ကွန်ကြားကပြောပါတယ်
။ဒါပေမဲ့ဒီစစ်ဆေးရေးပတ်သက်ပြီးတော့မှအပြေဦးနဲ့ဒီတက်ကပြီးတော့မှရှော့ချနိုင်ဖို့အတွက်ဆိုပြီးကျွန်တော်တို့ကမနေ့ကကျွန်တော်ဒီ KIA တက်နီကယ်တင်းရုံးမှာပဲတော်ဒီပြိပခညှိနှိုင်းရေးအဖွဲ့ပေါ့လေအဲ့ဒါကိုမနေ့ကမှပဲပြန်စတင်ပြီးတော့မှစီးပွားထိုင်တယ်ပေါ့လေ။စီးပွားကိုရက်လိုက်တာဟိုနူမာလာအနေဖြင့်ဆိုတော့ငါးလားဆလာလို့ဖြစ်သွားတဲ့အခါကျတော့အဲဒီ3 4 5လအတော်သေးမှဖြစ်ဖြစ်ခဲ့တဲ့နှစ်ဖက်ဖြစ်တွေ့မှုလေးတွေကိုပြောင်းသူနဲ့သူကပြန်နံပေါ့လေပြောဆိုပြီးတော့မှရှေ့ဆက်ပြီးတော့မှဒီလိုမျိုးမဖြစ်နိုင်အောင်နှစ်ဖက်ကပြောင်းဝိုင်းသိမ့်သိမ့်ကြမယ်ဆိုတဲ့ချက်လေးတွေမင်းကဆွေးနွေးသွားတာဖြစ်တယ
်ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလိုင်ဇာစစ်တင်တန်းအကြောင်းပြစ်ခတ်မှုမှာတင်နန်းသား20လောက်သေဆုံးပြီးတဲ့နောက် KIA ဘက်ကဆွေးနွေးပွဲတွေကိုရပ်ဆိုင်းထားခဲ့တာဖြစ်ပါတယ်တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ်မူကြမ်းလက်မှတ်ရေးထိုးပွဲအခမ်းအနားမှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်ကဒီစာချုပ်ကိုလက်မှတ်ရေးထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေစတင်မှာဖြစ်ကြောင်းနိုင်ငံရေးဆွေးနွေးပွဲတွေဆောင်ရွက်နေချိန်မှာအခက်အခဲတွေပြဿနာတွေကြုံတွေ့ရနိုင်ကြောင်းနဲ့ဒီအခက်အခဲတွေကိုနှစ်ဖက်တွဲဆုံဆွေးနွေးအဖြေရှာသွားမှာဖြစ်ကြောင်းထည့်သွင်းပြောကြားခဲ့ပါတယ်ဒီရပိုင်းအတွင်းမှာတော့မူဒုံတထုံကြိုင်မရော့မူဆယ်နန်းခမ်းလာရှုတောင်ကြီးကျိုင်းတုံစားတဲ့မြို့တွေမှာငင်းချမ်းရေးထောက်ခံပွဲတွေကိုဇက်တိုက်ကျင်းပနေပြီးသုံးသက်သူတချို့ကတော့လူမှုဆန္ဒကိုအခြေမခံမဲ့အစိုးရအစီအစဉ်နဲ့ငင်းချမ်းရေးထောက်ခံပွဲတွေကိုဆောင်ရွက်နေတဲ့အပေါ်ဝေဖန်တာတွေလည်းရှိနေပါတယ်
တိုင်းရင်းဒေသကစစ်ရေးအခြေအနေတွေကိုကိုမိုးစော်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့လက်ဗရန်တရားရုံးမှာဖမ်းဆီးခံတပိတ်မောက်ကျောင်းသားတွေကိုရုံးထုတ်စစ်ဆေးတဲ့သတင်းကိုတင်ပြပေးကြပါမယ်။အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးတပိတ်မောက်ဆန္ဒပြတာကြောင့်ဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေနဲ့ဝန်းရံပြည်သူ80ကိုလက်ဗရန်တရားရုံးမှာဒီကနေ့ရုံးထုတ်ပါတယ်။ရုံးထုတ်ခံရတဲ့ဒီတရားရုံးရဲ့အပြင်ဘက်မှာတော့ဖမ်းဆီးထားတဲ့သူတွေကိုပြန်ပြီးတော့လွှတ်ပေးဖို့ဆန္ဒပြတောင်းဆိုမှုတချို့ဖြစ်ခဲ့ပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လုံခြုံရေးအင်အားတွေတင်းကျပ်စွာချထားပြီးကျောင်းသားကျောင်းသူအလုံးကိုလက်ထိတ်ခတ်ပြီးတော့လက်ဗရန်တရားရုံးကိုခေါ်ဆောင်လာတဲ့အချိန်မှာတော့အချုပ်ကားဘော်ကကျောင်းသားတွေနဲ့အပြင်ကနေလာရောက်ကြတဲ့ကျောင်းသားတွေကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။လက်ဗရန်တရားရုံးမှာရုံးထုတ်ခဲ့ပြီးတဲ့နောက်မှာတော့ AB လ9ရက်နေ့မှာပြန်လည်စစ်ဆေးဖို့အတွက်အမိန့်ချခဲ့ပါတယ်။ကျောင်းသားကျောင်းသူတွေကိုအချုပ်ကားပေါ်အထိလက်ထိတ်ခတ်ထားတာမလုပ်ဖို့အတွက်အာဏာပိုင်နေနဲ့ရှေ့နေတဲ့အတော့ကိုအခြေတင်ပြောဆိုခဲ့ရကြောင်းတရားလွှတ်တော်ရှေ့နေဦးရောဘတ်ဆောင်းကဆိုပါတယ
်ရုံးထုတ်တော်လည်းပဲတရားလိုဘက်ကနေပြီးရုံးကြောင်းပြေးဖို့ဆိုပြီးတော့ရှောက်ထားချက်အရာအမှုရဲကအောက်ရုံးမှာမရှိတော့ဘူးခရိုင်ရုံးကိုရောက်သွားတယ်အဲ့ဒီတော့ခရိုင်ရုံးမှာကျမ်းနာပြီးမှဒီအမှုကိုပြန်ပြီးတော့ကြားလို့ရတယ်။ပြန်မဲ့ခါကဘာရှိလဲလို့ဆိုတော့မိန်းကလေးတွေကိုလက်တိတ်ခတ်တယ်။ရဲနဲ့ဆွဲပိုက်တစ်သုံးချင်းကြီးကလက်တိတ်ခတ်လို့မရဘူး။ဒါပေမဲ့လက်တိတ်ခတ်တယ်။ပထမတစ်ချိန်တော့တရားသူကြီးကမိန်းကလေးတွေကိုလက်တိတ်မခတ်ဘူးအမိန့်ပေးတယ်ပေါ့နော်။အဲ့ဒါကိုသူတို့ကလက်တိတ်ဆက်ခတ်တယ်။လက်တိတ်ဆက်ခတ်ပြီးတော့ဒီအချုပ်ကားထဲမှာပါလက်တိတ်ခတ်တဲ့ပြဿနာတွေကြောင့်တော်တော်လေးကိုအခြေတင်ပြောရတာတွေဖြစ်လာတယ်။ကျွန်တော်ကတော့နောက်ဆုံးတော့ကျွန်တော်တို့အတင်းကျပ်တောင်းဆိုတဲ့အခါကျတော့ဟိုအချုပ်ကားထဲမှာလက်တွေကိုတပတ်တော့ဖြုတ်ပေးတယ်ပေါ့ဗျာ
လက်ဗရန်တရားရုံးကရုံးထုတ်ချိန်မှာတော့ကျောင်းသားကျောင်းသူတွေတက်ကြွလှုပ်ရှားသူတွေအတော်များများလာရောက်ခဲ့ကြပြီးကျောင်းသားတချို့ကတော့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးရေးတောင်းဆိုဆန္ဒပြတာမျိုးပေါ်ဖော်မန့်တွေလုပ်တာမျိုးတွေရှိခဲ့ကြောင်းဒေသခံတဦးကပြောပါတယ
်ဆန္ဒတော့ပြကြတယ်အဲ့ရောအပြင်ရောအထက်အသူတွေကဘာလဲဆိုတော့သူတို့ကတိကျလို့ထားတယ်လက်ထိတ်ချုပ်ပေးဖို့ကားပေါ်ရောက်လို့ရှိရင်လက်ထိတ်ဖြုတ်ပေးမယ်သူပြောတာ哦လက်ထိတ်မဖြုတ်လို့ဆိုပြီးတော့သူကအဲ့ဟာကိုအော်တာပေါ့နော်ကိုနေလို့တော့ကျွေးကျော်စံတိုင်းတော့လက်ထိတ်ဖြုတ်ပေးတယ်ဖြုတ်ပေးတယ်အဲအပြားပြားပဲအဲ performance တွေလုပ်တယ်အဲလှုပ်ပေးဖို့လည်းတောင်းဆိုတယ်
မကြသေးရင်ကမှပြန်လွတ်လာတဲ့ចောင်းသားចောင်းသူတွေကလည်းဒီကနေ့ရုံထုတ်တဲ့နေရာကိုလာရောက်ကြပြီးဆန္ဒထုတ်ဖော်ခဲ့ကြတယ်လို့ဖန်ဆီးခံနိုင်ရတဲ့ခေါင်းဆောင်တွေရဲ့သဘောထားတွေကိုလာရောက်မေးမြန်းခဲ့ကြတယ်လို့ဆိုပါတယ်ဒီထဲမှာပြမသပိတ်စစ်ကြောင်းမှာပါဝင်ပြီးမကြသေးရင်ကမှပြန်လဲလွတ်မြောက်လာခဲ့တဲ့မက်ခိုင်စင်တပ်ကအခုလိုပြောပါတယ်တမီးတို့ရေပေါ်ရေချင်းတွေလည်းတည်တယ် ုပ်စီခြင်းလဲဆိုတော့အဓိကမေးရသူတို့သဘောရမေးရပေါ့အဓိကတော့သူတို့ကတော့သူတို့လိုချင်တဲ့အဲဆက်တချက်ကိုရအောင်လုပ်သွားပေါ့အဲ့ဒီကိစ္စကိုပဲလုံးဝဆိုပြီးတော့ပြောရသူတို့ကတော့အဲ့ဒါအဓိကပဲပေါ့သူတို့လွတ်တာမလွတ်တာအရေးမကြီးဘူးပေါ့သူတို့အထဲကိုရောက်ရတဲ့အကြောင်းရင်းကိုပဲဆက်လုံးလို့ပြောတယ်သူဘာဖြစ်လို့လဲဆိုတော့အခုចောင်းသားယူတော့မှဒီလိုလုပ်ထားရဲဆိုပေတဲ့သူတို့ရေဝင်ဆိုင်ထဲမှာပါရဲ့အချက်တွေကိုချိုးဖောက်ပြီးတော့ဖမ်းထားတာဟုတ်
ကျောင်းသားတွေကိုလာမဲ့၉ရက်နှစ်မှာထပ်မံရုံးထုတ်စစ်ဆေးမှာဖြစ်ပြီးသူတို့ကိုနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခွေပါဝင်ပုံမှန်5ခုနဲ့တရားစွဲဆိုထားတာဖြစ်ပါတယ်။ကျောင်းသားတွေကိုရုံးထုတ်စစ်ဆေးချိန်မှာလုံခြုံရေးတင်းကျပ်စွာချထားသလိုကျောင်းသားတွေနဲ့လာရောက်ကြည့်ရှုသူတွေမိဘတွေကိုအစပိုင်းမှာတွေ့ခွင့်မပေးတာကြောင့်အတော့ကိုဆွေးနွေးပြောယူရတယ်ဆိုပြီးရှင်းနေတယ်ကဆိုပါတယ်။ပြီးခဲ့တဲ့လကလက်ဗရန်မြို့ကကျောင်းသားတပိတ်ကိုဖြိုခွဲခဲ့ပြီးတဲ့နောက်ကျောင်းသားနဲ့ဝင်းရံအားပေးသူ80ကိုတရားရီထောင်မှာဖမ်းဆီးထားခဲ့ပြီးနောက်ထပ်လည်းအဖမ်းဆီးတွေရှိနေတယ်လို့တရားစွဲဆိုမှုတွေလည်းရှိနေတာပါ။တိုင်းနယ်ပြည်နယ်အနှံ့မှာတော့ကျောင်းသားတွေပြန်လွတ်ပေးရေးတောင်းဆိုသူတွေကိုပုံမှန်78နဲ့တရားစွဲဆိုမှုတွေရှိနေတယ်လို့ကျောင်းသားတပိတ်ကိုအားပေးထောက်ခံတဲ့ပါတီတွေကိုလည်းရွေးကောက်ပွဲကော်မရှင်ကသတိပေးနေတာတွေလည်းရှိနေပါတယ်။နိုင်ငံတကာမှာတော့ကျောင်းသားတွေပြန်လွတ်ပေးရေးတောင်းဆိုမှုတွေလှုပ်လာကြတယ်လို့အမေရိကန်နိုင်ငံအပါအဝင်နိုင်ငံတချို့ကလည်းကျောင်းသားတွေကိုအ мян ဆုံးပြန်လွတ်ပေးဖို့အတွက်တောင်းဆိုနေကြပါတယ်ရှင်။
မဲရီမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါနေ့ညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အင်္ဂါညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိတိုက်ရိုက်အတန်လွှင့်နေတာဖြစ်ပါတယ်။အခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကို AsiaSat 7 Joru ကနေပြီးတော့တိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။နောက်9နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြေညာပေးပါမယ်ရှင
်။အီရန်နဲ့နောက်ဆုံးပြုတ်လို့မဲ့ဘယ်သဘောတူညီချက်မှမမဆိုးအစ္စရေးနိုင်ငံရဲ့တရှိမှုကိုအီရန်ကလက်ခံကြောင်းပြက်ပြက်သားသားနဲ့ရှင်းရှင်းလင်းလင်းဖော်ပြဖို့အစ္စရေးရဲ့တောင်းဆိုချက်ကိုအမေရိကန်သမ္မတဘရက်အိုဘားမားကပယ်ချလိုက်ပါတယ်။အီရန်နဲ့အင်အားကြီး6နိုင်ငံတို့ကြားအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီမှုမူပေါင်းတစ်ခုချမှတ်နိုင်ခဲ့တာနဲ့ပတ်သက်ပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကတောက်ကြံနေကပြင်းပြင်းထန်ထန်ဝေဖန်ပြီးအခုလိုတောင်းဆိုခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံမှာအကြမ်းဖက်သမားလို့တန်တရာရှိသူတွေကိုဆွဲချက်မတင်ဘဲနဲ့ဖမ်းဆီးထိန်းသိမ်းခွင့်ပေးဖို့အတွက်အောက်လွှတ်တော်ကအတည်ပြုပေးလိုက်တာဟာမလေးရှားနိုင်ငံရဲ့လူခွင့်ရေးအခြေအနေဆုတ်ယုတ်မှုဖြစ်စေတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်။မလေးရှားနိုင်ငံထဲမှာအစ္စလာမစ်စစ်သွေးကြော်တွေရဲ့ချင်းချောက်မှုအန္တရာယ်ကိုတိုက်ဖျက်နိုင်ဖို့အတွက်အစိုးရအနေနဲ့အကြမ်းဖက်မှုကာကွယ်ဆိုင်ရာအဲ့ဥပဒေတရလိုအပ်နေတာမို့အခုအင်ကာနေမှာပဲအတည်ပြုပေးလိုက်တာလို့လွှတ်တော်အမတ်တွေကပြောပါတယ်။ဂျပန်နိုင်ငံကအလေလန်းကျောင်းတုံးတင်ယုံညွန့်တန်းအသက်မှာဒေတာရင်းနိုင်ငံတွေကြားပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ဂျပန်ပင်လယ်ပြင်ထဲကကျွန်းတွေကိုဂျပန်အမည်တက်တက်နဲ့တာဖော်ပြခဲ့တဲ့အပေါ်မှာတောင်ကိုရီးယားနိုင်ငံကကန့်ကွက်လိုက်ပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ရာဇဝင်ကိုထည့်သွင်းဖော်ပြမထားတဲ့ကျောင်းတုံးဆောင်ဟာတမိုင်းကိုဖျက်ဆီးရရောက်တယ်လို့တောင်ကိုရီးယားနိုင်ငံချင်းဝန်ကြီးဌာနကဒီကနေ့ပဲထုတ်ပြန်လိုက်ပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်ဒီတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့အင်္ဂါညနေခင်း VOA မြန်မာပိုင်းအစီအစဉ်ဒီဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။တောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်။
This program has come to you from the Voice of America, Washington.